ကုလသမဂ္ဂဘက်ကဒီလဆော့ဖိုင်းမှာချမှတ်လိုက်တဲ့မြောက်ကိုရီးယားပေါ်တန်းခတ်ပိတ်ဆို့မှုတဲ့အရာမြောက်ကိုရီးယားရဲ့ချောင်းမီးသွေးတန်ရိုင်းနဲ့တခြားထုတ်ကုန်တွေတင်သွင်းမှုကိုတားမြစ်တဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့တင်းနှင်းလာနေမှာကြေညာပါတယ်မြောက်ကိုရီးယားရဲ့ပဲ့တင်းတပ်ဒုံးကြီးဆန်းသတ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလွန်ကျွေးကောင်စီအဖွဲ့ဝင်နိုင်ငံတွေကြားတခင်းနဲ့အတည်ပြုလိုက်တဲ့တန်းခတ်ပိတ်ဆို့မှုကိုအပြည့်အဝဆောင်ရွက်ဖို့တရုတ်ခေါင်းဆောင်တွေကကြေညာပြုထားတာဖြစ်ပါတယ်တန်းခတ်ပိတ်ဆို့မှုအရမြောက်ကိုရီးယားရဲ့ပို့ကုန်ဒေါ်လာတန်းတစ်ထောင်ဘူးလောက်ကိုတားချီပိတ်ပင်နိုင်မှာဖြစ်ပါတယ်။လာမယ့်စက်တင်ဘာလ5ရက်နေ့မှာကုန်သွယ်ရေးကန့်သတ်ချက်တည်းအပြည့်အဝစတင်အကျုံးဝင်မယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်အစီအစဉ်တွေကိုလက်လွတ်ဖို့အတွက်အရေးပါဆုံးမဟာမိတ်ဖြစ်တဲ့တရုတ်အနေနဲ့သူ့ရဲ့အနေအထားကိုအသုံးပြုဆောင်ရွက်ဖို့အမေရိကန်သမ္မတနဲ့သူ့အစိုးရဖွဲ့ဝင်တွေကတိုက်တွန်းကြပါတယ်။ကုလသမဂ္ဂဆုံးဖြတ်ချက်ကိုတရုတ်ဘက်ကလိုက်နာဆောင်ရွက်နေတယ်လို့တရုတ်ဘက်ကပြောဆိုလိုက်ပြီးအခြေအနေကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့လိုအပ်တဲ့အကြောင်းနဲ့ထိန်းသိမ်းသိမ်းရှိကြဖို့ကိုလည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ထပ်မံတိုက်တွန်းပါတယ်